မြန်မာနိုင်ငံမှာဆင်းရဲမွဲတေမှုတိုက်ဖျက်ရေးအတွက် CDD Community Driven Development Projects လို့ခေါ်တဲ့အခြေခံလူထုအတိုင်းအဝိုင်းရဲ့စန္ဒလိုအပ်ချက်ကိုဗဟိုပြုတဲ့ဖွံ့ဖြိုးရေးစီမံကိန်းပေါင်း350ကျော်ကိုကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့တနင်္သာရီတိုင်းကကျေးရွာ2,400,000မှာကမ္ဘာပံအကူအညီနဲ့အကောင့်ထဲပေါနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကမ္ဘာပံဌာနကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒေါက်ခင်ဆိုးဝင်းကကမ္ဘာပံရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကန်တန်ရှန်ကာကိုတီးတန့်တွေ့ဆုံမေးမြန်းပြီးတော့အခုလိုသတင်းပေးပို့ထားပါတယ်ရှင်
။ကောင်းပါပြီရှင်။ကမ္ဘာပံအနေနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးအတွက်ဒေတာကန်လူမှုအခြေပြုအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့အတူကြီးရွာအဆင့်မဖြစ်မနေပါဝင်ရမယ်အကူအညီလိုအပ်နေတဲ့လူမှုရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေပါတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကန်တန်ရှန်ကာကပြောပါတယ
် In the case of Myanmar as it was undertaking its economic reform where again the central theme is more people centered development
စီးပွားရေးပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာကမ္ဘာပံအနေနဲ့ပြည်သူကိုဗဟိုပြုတဲ့ဖွံ့ဖြိုးမှုတွေဆင်းရဲမွဲတေမှုတိုက်ဖျက်ရေးနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးတွေပြည်သူအားလုံးရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးအတွက်တိုးပြီးလှုပ်ဆောင်မှုဖြစ်ပါတယ်ကမ္ဘာပံဘက်ကလှုပ်ဆောင်တာတွေနဲ့အစိုးရရဲ့မေတ္တာရက်ခံချက်ကြားဟန်ချက်ကိုရှင်းရှင်းလင်းလင်းပဲသတ်မှတ်ထားပါတယ်ဒီပုံမှာအခြေခံပြီးပထမဆုံးဆောင်ရွက်ချက်ကတော့ CDD Community Driven Development Projects လို့ခေါ်တဲ့အခြေခံလူမှုတိုင်းဝိုင်းရဲ့စန္ဒလိုအပ်ချက်ကိုဗဟိုပြုတဲ့ဖွံ့ဖြိုးရေးစီမံကိန်းအတွက်အထောက်ပံ့ငွေအမေရိကန်ဒေါ်လာတန်80ရန်ပုံငွေချထားပေးခဲ့တာပဲဖြစ်ပါတယ်။ကျေးလက်ဒေသကဆင်းရဲတဲ့ကျေးရွာတွေအတွက်အခြေခံအဆောက်အဦလိုအပ်ချက်ဖြည့်ဆည်းပေးနေပါတယ်။တောက်သုံးရေရရှိရေ၊ရင်းနဲ့မိန်လာတန့်ရှင်ရေ၊စာတင်ကြောင်းပြင်ဆင်ရေ၊လမ်းပန်းဆက်သွယ်ရေးစတဲ့လိုအပ်ချက်တွေကိုအဲ့ဒီဒေသမှာရှိတဲ့လူမှုအတိုင်းအဝန်းကတောင်းဆိုတဲ့အတိုင်းအကောင့်ထဲပို့ပေးနေတာလည်းဖြစ်ပါတယ်
။ကမ္ဘာပံရဲ့ဒေါ်လာတန့်80ရန်ပုံငွေဟာ IDA လို့ခေါ်တဲ့နိုင်ငံတကာဖွံ့ဖြိုးမှုအထောက်အပံ့ရ2012ခုနှစ်နိုဝင်ဘာလကခွဲဝေချထားပေးတာဖြစ်ပြီးတော့မြန်မာနိုင်ငံအတွက်26နှစ်အတွင်းပထမဆုံးပြန်လည်ထောက်ပံ့တဲ့ငွေလည်းဖြစ်ပါတယ်။ဒီရန်ပုံငွေတွေနဲ့ဖွံ့ဖြိုးမှုလုပ်ငန်းတွေအကောင့်ထဲပေါ်တဲ့နေရာမှာချင်းပြည်နယ်ကကံပက်လက်မြို့နယ်၊ရှမ်းပြည်နယ်ကနမ်ဆန်မြို့နယ်နဲ့တနင်္သာရီတိုင်းကကျွန်းစုမြို့နယ်မှာရှိတဲ့ကြီးရွာပေါင်း2,400,000မှာဖွံ့ဖြိုးရေးစီမံကိန်းပေါင်း350ခုအကောင့်ထဲပေါ်နေတာဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်မြန်မာလူထုအလိုအဆုံညှက်စစ်စွမ်းအင်နဲ့ပတ်သက်လို့ကမ္ဘာပံကအကူအညီပေးနေတဲ့အကြောင်းကိုလေ Mr. Shankar ကအခုလိုဆိုပါတယ
် Myanmar is a country with just 1/3 of its population have access to electricity
မြန်မာနိုင်ငံမှာလူဦးရေ3ပုံ2ပုံခန့်ကပဲလျှက်စစ်မီ3ဆွဲနိုင်တာဖြစ်ပါတယ်ဒါကြောင့်ကြံနေတဲ့လူဦးရေကိုလျှက်စစ်မီရအောင်လုပ်ပေးနိုင်ဖို့အခွင့်အလမ်းကောင်းတွေရှိတယ်လို့ပဲပြောရမှာပါအစိုးရကတော့2030ပြည့်နှစ်မှာလူတိုင်းလျှက်စစ်မီ3ဆွဲနိုင်ရမယ်ဆိုတော့ဒီမှန်ချက်ကြီးမျှော်မှန်းထားတာရှိပါတယ်။ကမ္ဘာပံကဒီမှန်ချက်ပြည့်မီအောင်ကူညီလိုတဲ့ဆန္ဒအတိုင်းပဲအမေရိကန်ဒေါ်လာတန်40တန်ဖိုးရှိတဲ့စီမံကိန်းနဲ့အခုအစပြိုးနေပါပြီ။မွန်ပြည်နယ်တထုံမြို့မှာရှိတဲ့လျှက်စစ်ဓာတ်ပိစက်ရုံတွေခင့်မီအောင်ဤပညာတွေနဲ့အတူဓာတ်ငွေ3ဂျန်နရေတာတွေတပ်ဆင်အကူအညီပေးနေပါပြီ။ဒီစီမံကိန်းကမွန်ပြည်နယ်တစ်ခုတည်းအတွက်အကျိုးကျေးဇူးရှိတာမဟုတ်ပါဘူး။တနိုင်ငံလုံး National Grid ပင်မလျှက်စစ်ဖြန့်ဖြူးနေပါချိတ်ဆက်ထားတာဖြစ်တဲ့အတွက်အားလုံးအတွက်အကျိုးရှိပါတယ်။
ကမ္ဘာတဝန်းစီးရတဲ့နိုင်ငံတွေကအစိုးရတွေရဲ့ဗန္ဒာရေးစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးအကူအညီတွေပေးနေတယ်လို့ပဲမြန်မာနိုင်ငံရဲ့ဗန္ဒာရေးကဏ္ဍကိုလည်းတစ်ဖက်တစ်လမ်းကအကြံဉာဏ်တွေပေးနေတဲ့အကြောင်းအခုလိုပြောပါတယ
် Just the public financial management which basically strengthens the budgeting and planning
ဆိုရဲဗန္ဒာရေးစီမံခန့်ခွဲမှုပတ်သက်လို့အကြံဉာဏ်တွေလည်းပေးနေပါတယ်ဗန္ဒာရေးဝန်ကြီးဌာနအတွက်အရေးကြီးတဲ့လုပ်ငန်းတွေဖြစ်တဲ့ဘတ်ဂျက်ရသုံးမှန်းကြီးငွေစည်းင်းနဲ့ planning လို့ခေါ်တဲ့စီမံကိန်းရေးဆွဲရမှာခိုင်မာအောင်ကူညီပေးနေပါတယ်။ပုံပြီးရေးကြည့်တာကဗဟိုချုပ်ကံမှုစနစ်ကိုပယ်ဖျက်ဖို့ဖြစ်ပါတယ်။အစိုးရကလည်းတိုင်းနယ်ပြည်နယ်တွေကိုဘယ်ပုံဘယ်နည်းဘဏ္ဍာရေးလုပ်ပိုင်ခွင့်တွေကိုလွှဲပေးလို့ရမလဲဆိုတဲ့နည်းလမ်းတွေကိုရှာနေတဲ့အတွက်ကမ္ဘာပံကကူညီပေးနေပါတယ
်။ကမ္ဘာပံရဲ့စီးရဲမွဲတေမှုတိုက်ဖျက်ရေးစီမံကိန်းမှာဥပုံဆောင်ရွက်နေတဲ့ဝန်ကြီးဌာနတွေကတော့ဘဏ္ဍာရေးနဲ့စီမံကိန်းဝန်ကြီးဌာနငွေမြူရေး၅လုပ်ငန်းနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးဝန်ကြီးဌာနတို့ဖြစ်ကြပြီးတော့အဲ့ဒီဝန်ကြီးဌာနတွေရဲ့အားဖြည့်ကူညီမှုကိုမစ္စတာရှန်ကာကအတိအမှတ်ပြုလိုက်ပါတယ
် diagnostic work is an important aspect of us coming into Myanmar in 2012
နိုင်ငံရဲ့ဘာသာရေးအခြေအနေကိုခွဲခြားစိတ်ဖြာအသေးစိတ်လေ့လာသုံးသပ်နိုင်တဲ့အချက်က2012ခုနှစ်မှာကမ္ဘာပံမြန်မာပြည်ကိုပြန်ဝင်လာရတဲ့အရေးကြီးတဲ့အဓိကအကြောင်းရင်းဖြစ်ပါတယ် တခြားနိုင်ငံတွေကအတွေ့အကြုံတွေကိုအခြေခံပြီးတော့အစိုးရရဲ့ဘာသာရေးစီမံခန့်ခွဲမှုတွေကိုဆန်းစစ်တာဖြစ်ပါတယ်။အားနည်းချက်တွေအာသာချက်တွေကိုဆန်းစစ်ပါတယ်။သုံးသက်ချက်ရာအားနည်းချက်တွေအများကြီးတွေ့ခဲ့ရပါတယ်။ဒီဆန်းစစ်ချက်ကတိတ်အားနည်းနေတော့အစိုးရကလက်ခံမဲ့ကမ္ဘာပံကိုညင်းမယ်ဆိုရင်လည်းညင်းနိုင်ပါတယ်။အဆင့်ကအညံဆုံးအဆင့်ထိဖြစ်နေတာကိုအစိုးရကဝန်ခံပါတယ်။သူတို့မှာပြဿနာတွေရှိပါတယ်။အကူအညီတွေလည်းလိုနေပါတယ်။အကူအညီပေးပါလို့လည်းမေတ္တာရပ်ခံခဲ့တာပါ။ကမ္ဘာပံရဲ့ဆန်းစစ်ချက်အရအခုဖွံ့ဖြိုးရေးအတွက်ငွေကြေးပါထောက်ပံ့ပြီးတော့အကူအညီပေးနေတာဖြစ်ပါတယ်
။မြန်မာနိုင်ငံဟာစစ်ဆိုးရအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုပြောင်းလဲရေးဗဟိုချုပ်ကိုင်တဲ့စီးပွားရေးစနစ်ကနေဈေးကွက်စီးပွားရေးစနစ်ကိုပြောင်းလဲရေးနဲ့အနှစ်60နီးပါးပြည်ရင်းစစ်ပဋိပက္ခတွေဖြစ်ခဲ့လို့ငြိမ်းချမ်းရေးအတွက်လုံမန်းနေရတဲ့တုံးတက်ကွန်းအသင်ကူပြောင်းရေးကိုဖော်ဆောင်နေရတယ်လို့ကမ္ဘာပံကတုံးသက်ထားပါတယ်။ဒီအသင်ကူပြောင်းရေးကာလမှာမြန်မာပြည်သူလူထုကိုအခွင့်အလမ်းတွေဖန်တီးပေးနိုင်မယ့်အလားအလာကောင်းတွေနဲ့အတူတရားဝါပြောရေးကိုမျှဝေခံစားနိုင်ပြီးအာရှမှာစီးပွားရေးထွန်းကားတဲ့နိုင်ငံတကာနိုင်ငံအဖြစ်ပြန်လည်နေရာယူနိုင်ဖို့အတွက်ကမ္ဘာပံကအားပေးကူညီသွားမှာဖြစ်တယ်လို့မစ္စတာရှန်ကာကမှတ်ချက်ချပါလိမ့်ရှင်။